ယူကရိန်းစစ်ပွဲကြောင့်ပထဝီနိုင်ငံရေးတင်းမာမှုတွေပိုပြီးတော့ကြီးထွားလာနေချိန်မှာပဲဆက်မှုအင်အားကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာကျင်းပမှာဖြစ်ပါတယ်။ယူကရိန်းစစ်ပွဲကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေကြားသဘောတူညီချက်ရရှိရေးအတွက်အခက်အခဲတစ်ခုလည်းဖြစ်နေပါတယ်။ကြာသပတေးနေ့ဆွေးနွေးပွဲမှာတော့ယူကရိန်းစစ်ပွဲအရေးကအရေးကြီးတဲ့ကိစ္စတစ်ခုအဖြစ်ပါဝင်မှာဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာန
Given the nature and the developing situation
Russia Ukraine ပြည်ပခါရဲ့သဘောတဘာဝနဲ့အခြေအနေဖြစ်ထွန်းမှုတွေအရဆွေးနွေးပွဲမှာရေးကြည့်တဲ့အချက်တစ်ခုဖြစ်မဲ့အကြောင်းအိန္ဒိယနိုင်ငံခြားရေးဌာနအတွင်းဝင် Bine Kutra ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်ဒီနှစ်အတွက် G20 ဥက္ကဋ္ဌအဖြစ်အိန္ဒိယကဆောင်ရွက်နေတာလည်းဖြစ်ပါတယ်G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဂျင်ဂျင်းတို့လည်းတက်ရောက်မှာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအရေးအပြင်ပြီးခဲ့တဲ့လအတွင်းအမေရိကန်ရှစ်ဘက်ကမ်းလွန်မှာတရုတ်ထောက်လှမ်းရေးလို့တန်တရာရှိထားတဲ့မိုးပြံပူပေါင်းကိုအမေရိကန်ကပြစ်ချခဲ့ပြီးတဲ့နောက်မှာတော့အမေရိကန်နဲ့တရုတ်ကြားတင်းမာမှုလည်းထပ်ပြီးတော့ဖြစ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအိန္ဒိယကလက်ခံချင်းပခဲ့တဲ့ G20 ဘဏ္ဍာရေးဝန်ကြီးများအစည်းအဝေးမှာလွှမ်းမိုးခဲ့တဲ့တင်းမာမှုတွေဟာအခုနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာလည်းထပ်ပြီးတော့တွေ့ရနိုင်တယ်လို့သုံးသပ်သူတွေကပြောဆိုထားပါတယ်ရှင်။